KNU တက်မဟာတုံထိန်ချုပ်ရာကြောက်ကြီးမြို့နယ်ရွှေကျင်မြို့နယ်နဲ့နောက်မုံဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေနေစဉ်ဖြစ်နေပါတယ်။ဩဂတ်စ်လ30ရက်နေ့နဲ့31ရက်နေ့ကတိုက်ပွဲတွေအတွင်းရွှေကျင်မြို့နယ်နဲ့ဆယ်မိုင်အကွာကတန်ဆိတ်မင်းလန်းကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကျရောက်တဲ့အတွက်ရွာသားနှစ်ဦးသေဆုံးပြီးတော့ကလေးသုံးဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်။အရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရရှိသေးပါဘူး။တိုက်ပွဲတွေကြောင့်စစ်ပေးဆောင်ဒုက္ခသည်တွေပို့ပြီးတော့များလာနေတဲ့အကြောင်းကိုတော့ VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင်
။ KNU တပ်မဟာ3ထိန်းချုပ်ရာရွှေကျင်မြို့နယ်ထဲမှာတော့စစ်ကောင်စီရဲ့တန်ဆိတ်ကင်းစခန်းနေရာကို KNU တပ်တွေကဝင်ရောက်ပစ်ခတ်မှုလုပ်ခဲ့ပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်ပြီးမှတော့ကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကျရောက်ပောက်ကွဲတာကြောင့်ဒေသခံကျေးရွာသား2ဦးသေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တိုက်ပွဲဖြစ်ရာအနီးတစ်ဝိုက်ကကျေးရွာသားတွေစစ်ပေးဆောင်တွေဖြစ်ထွက်ပြေးနေရကြောင်းဒေသခံကျေးရွာသား2ဦးကပြောပြပါတယ်
။သူတို့စစ်တပ်ဝင်လာတော့ KNU ကသူ့နေမြေအပိုင်းမှာမဝင်ဘူးသူအဲ့တော့သူကမနေတော့ကရင်ရွာဝင်ပြီးတော့ကရင်ဝင်ပြီးတော့ဝင်တက်တာပါမလဲဒီစစ်တပ်ကျွန်တော်တို့ဒီခနေ့ ठी အရွှေရန်နေတော့ကြောက်ကြီးကြီးကိုအနားမှာသူကကင်းစခန်းလေးချတာလေအဲကင်းစခန်းလေးချတော့သူကကရင်ရွာဝင်ပြီးဝင်တက်တယ်ဝင်တက်တဲ့ခါကျတော့သူကထွက်ပြေးပြီးတော့တန်ရရလူကြီးရှိတယ်ပေါ့ထွက်ပြေးပြီးတော့သူကရွာထဲကိုလက်နဲ့ကျန်ထည့်ထည့်သွားတာအခုဖြစ်တာတန်စိတ်မင်းလန်းကြီးရောမှဖြစ်တာမှာသူကျင်တဲ့ကြောက်ကြီးလမ်းပေါ်မှာရှိနေတန်စိတ်မင်းလန်းကြီးရွာမှာတည်တာအဲ့ဘီနာရွာတွေကတန်စိတ်ကြီးရွာတို့အင်္ဂနီကြီးရွာတို့ကြောက်တန်းကြီးရွာတို့ကလူတွေကဝင်ထွက်ပြေးတာပြစ်ထဝိုင်းကမှဟဲ့တန်စိတ်မင်းလန်းကြီးရွာနှစ်ဦးတည်ပြီးတော့သုံးတန်ရသုံးသုံးကလေးသုံးနှစ်6နှစ်10နှစ်သုံးပေါ့အားလုံးဆိုရင်တန်စိတ်မင်းလန်းကြီးရွာဆိုရင်အားလုံးရွာလေးရွာပေါ့အဲ့လိုရှိနေတည်သူကထွက်ပြေးရတာပေါ့
စစ်ကောင်စီရဲ့စခန်းငယ်တစ်ခုဖြစ်တဲ့တန်စိတ်စခန်းကို KNU ကပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာမှန်ကန်ကြောင်းစခန်းသိမ်းတာတွေတော့မဖြစ်ခဲ့ဘူးဆိုပြီး KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံစောယွာခွေတူးကအခုလိုပြောပါတယ
်စခန်းကတော့ကျွန်တော်တို့သိမ်းတာတော့မဟုတ်ဘူးစခန်းတော့ရှိတာတော့မဟုတ်ဘူးဒီမှာစခန်းကတော့သိမ်းလို့ရတဲ့အနေထားရှိတယ်ဒါမှမဟုတ်တော့မသိဘူးဆိုတော့အတိအကျတဲ့စခန်းလည်းမဟုတ်ဘူးဘူးပေါ့ဆက်ကြည့်ကြည့်နေပါ့မစတန်စီပက်ကတော့မသိကူလားဆက်ကြည့်လည်းမသိစခန်းနေတော့တန်ဆိတ်ရောဒါနဲ့ရောက်တော့လည်းသိကူမှပြောစီဝါလာကြည့်တာ
တန်ဆိတ်မင်းလန်းကြီးွာကတော့ရွှေကျင်မြို့နယ်နဲ့ကြောက်ကြီးမြို့နယ်ကိုဆက်သွယ်ထားတဲ့ကားလမ်းမပေါ်မှာရှိပြီးရွှေကျင်မြို့နယ်ဆယ်မိုင်กว่าမှာရှိတာပါကရင်အခေါ်သောတိလို့ခေါ်တဲ့ရွှေကျင်မြို့နယ်ဟာကရင်မျိုးသားအစည်းအရုံး KNU တပ်မဟာ3ထိန်းချုပ်ရာနယ်မြေအတွင်းမှာရှိပြီးစီမံအုပ်ချုပ်မှုတွေကို KNU ကလုပ်သွားမှာဖြစ်တယ်ဆိုပြီးပြီးခဲ့တဲ့ဇူလိုင်လက KNU ကလည်းသတင်းထုတ်ပြန်ထားပါတယ် KNU ထိန်းချုပ်ရာတပ်မဟာ9ခုရှိပြီးတပ်မဟာ6ခုမှာတိုက်ပွဲတွေလည်းဖြစ်နေတယ်လို့ဆိုပါတယ်အဲ့ဒီထဲကတပ်မဟာ5ခုမှာတော့တိုက်ပွဲတွေနေ့စဉ်ဖြစ်နေတယ်လို့လည်း KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံစောယွာခွေတူးကအခုလိုပြောပါတယ်
ဒီကောင်မင်းကိုကိုယ်ပိုင်ကစဉ်းစားနေတဲ့ဆော့ဆော့ပြရတော့ကျန်တဲ့တိတ္တဘောရှိတယ်။တမန်ကဖြစ်တယ်၊တမန်နဲ့ဖြစ်တယ်၊တမန်တောင်းဖြစ်တယ်၊တမန်လေးကတော့ဒီကြားဒီကြားဖြစ်တယ်၊တမန်ငါတော့ဒီတိုင်းဖြစ်တယ်၊တမန်၆လည်းဒီတိုင်းဖြစ်တော့
။ KNU တက်မှ၃ထိတ်ချုပ်ရနယ်မြေတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးအခုလိုမျိုးနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့် KNU တပ်မှ၃နယ်မြေအတွင်းမှာအရက်သားတွေထိခိုက်သေးဆုံးဒဏ်ရာရတာတွေလည်းမကြာခဏရှိနေပါတယ်အခုဆိုရင်အဲ့ဒီဒေသမှာစစ်ဘေးရှောင်6000ကျော်ရှိရာကနေအခုရက်ပိုင်းအတွင်းလက်နက်ကြီးကြီးစံတွေကျရောက်တာကြောင့်ထပ်မံထွက်ပြေးနေရပြီးစစ်ဘေးရှောင်ဒုက္ခသည်တွေပို့ပြီးတော့တိုးလာနေပါတယ်ရှင်